တင်းပတ်မှာလည်းအမေရိကန်မှာဖန်တီးချောက်ကဘာနာကျလလူချင်းတွေဖြစ်နေရတဲ့ပတ်သက်လို့စိုးရတဲ့လွတ်တော်ချားမှာသဘောတူညီမှုတွေမရနိုင်သေးပဲဖြစ်နေတာကိုပဲဆက်ရအောင်မထင်နဲ့မမို့ဖြစ်ရ
နှစ်ကုန်လို့မှသဘောတူညီချက်မရဘူးဆိုရင်တော့အစိုးရအနေနဲ့ဒေါ်လာဘီလီယံ600အထိအသုံးစီချွေတာဖို့နဲ့အခွန်တွေတိုးကောက်ဖို့ကိုလုပ်ရတော့မှာဆိုတော့အချိန်ကတော့တိတ်မရှိတော့ဘူးနော်
သမ္မတဥပမာဆိုရကတော့ရှေ့လာမယ့်စနေတွင်ဒေါ်လာဘီလီယံ1600အထိရနိုင်မယ်အခုဥပဒေသင်းတဲ့အစိုးရရဲ့ကျွေးမြေတွေကိုရှော့ချခြင်းပဲလေအတိုက်ခံတွေကတော့ဒီပမာဏရဲ့ထိုးလောက်သာရမယ့်အစီအစဉ်ကိုလှုပ်ချင်နေကြတာပါဒီအတွက်လည်းညှိနှိုင်းလို့မရနိုင်ပဲဖြစ်နေတာလေ
အစိုးရရဲ့အစီအစဉ်ကတော့ချမ်းသာတဲ့လူတွေကိုအခွန်နှေးတိုးကောက်ပြီးလူလက်တန်းစားတွေကိုအခွန်သက်သာခွင့်ဆက်ပေးသွားတဲ့အစီအစဉ်ကိုလှုပ်ချင်နေပေမဲ့အတိုက်ခံ Republican ကလက်မခံဘူးလေဗန်နာယီဝန်ကြီးတမသိဂိုင်နာကအစိုးရအနေနဲ့ဒီရည်တည်ချက်ကိုတော့မပြစ်နိုင်ဘူးလို့ပြောလိုက်လို့လေဆွေးနွေးမှုတွေကရှေ့မတိုးဘဲဖြစ်နေတာပို့ပြီးတော့သိသားလာတာလေ
We're still a bit apart and they're going to have to move further and they're trying to figure out again
where အခုချိန်ထိတော့နှစ်ဖက်ကြားနှိစက်မှုတွေမရှိသေးသလို Republican တွေဘက်ကရှေ့ဆက်လုပ်ဖို့လိုတယ်အစိုးရဘက်ကအသေးစိတ်အချက်လက်တွေချပြထားပြီးတော့အကြံဉာဏ်တွေပေးဖို့လည်းလမ်းဖွင့်ထားတယ်တကယ်လို့ဒါကိုမကြိုက်ရင်ဘာလုပ်ချင်လဲဆိုတာကို Republican တွေဘက်ကချပြတာမျိုးမရှိဘူးဆိုပြီးဗန်နာယီဝန်ကြီးအပြစ်တင်သွားတယ်လေ
Republican တွေဘက်ကလည်းဆိုရရဲ့အစီအစဉ်တွေကလက်တွေ့မကျဘူးဆိုပြီးတုံ့ပြန်နေတာခင်ဗျ Republican Party ရဲ့ Town Carolina ပြည်နယ်ထက်လက်တော်မှတ် Lindsey Graham ဟာဆိုရင်လည်းအစိုးရကနိုင်ငံရေးတွက်ကိန်းနဲ့လှုပ်တာဆိုပြီးပြောသွားတယ်လေ
It's pretty clear to me they made a political calculation this offer doesn't remotely deal with entitlement reform
ဆိုရရဲ့အစီအစဉ်တွေမှာကျန်းမာရေးထောက်ပံ့မှုတွေလူမှုပုံရိပ်အစီအစဉ်တွေလို့ခန်းစား권တွေမှာပြုရင်ပြောင်းလဲတာတွေမပါဘဲနဲ့အလောက်ကန်ဖန်တီးဖို့ဆိုပြီးဒေါ်လာဘီလီယံ1600လောက်သုံးတာမျိုးကစီဝါရီကိုထိခိုက်တဲ့ဖြစ်မျိုးနဲ့ပဲကြုံနိုင်တယ်ဆိုပြီးအစိုးရကိုသူကအပြစ်တင်တော့တာလေ
အခုဒီပြဿနာမှာတော့သမ္မတအိုဘားမားရဲ့ဒီမိုကရက်ပါတီနဲ့အတိုက်ခံ Republican Party ကြားမှာအယူဆနဲ့ယက်တီချက်တွေတိတိသားသားကွဲလွဲနေတယ်ဆိုတာပို့ပြီးမြင်သာလာတယ်လို့ဆိုရမှာပေါ့လေ
နောက်တစ်ခုကလည်းပဲ Republican Party ကလူများစုဖြစ်တဲ့အောက်လွတ်တော်ရဲ့ဥက္ကဋ္ဌဂျွန်ပီနာဟူတော်မှဒီသူ့ပါတီတွေကသဘောထားပြင်းနေတဲ့သူတချို့ကအလျှော့ပေးမယ်ဆိုရင်သူတို့ဆက်ပြီးမထောက်ခံနိုင်ဘူးဆိုပြီးဒီပြည်ထောင်မျိုးကြီးရှိတယ်ဆိုပြီး Washington Post သတင်းစာမှာရေးတယ်လေ။ဒါကြောင့်လည်းဒီ Washington Post နဲ့ Pew သုတေသနအဖွဲ့တို့ကပူးတွဲကောက်ယူထားတဲ့နောက်ဆုံးလူထုစစ်တမ်းမှာဆိုရင်လည်းရှေ့မတိုးနောက်မဆုတ်ဖြစ်နေရတဲ့ဒီပြဿနာမှာ Republican Party ကိုအပြစ်တင်တဲ့လူကပိုများနေတယ်။ဒီသဘောတူညီမှုမရနိုင်တာက Republican နဲ့ကြောင်းလို့ယူဆတဲ့သူက53ရာခိုင်နှုန်းသမ္မတဥပမာအစိုးရကိုအပြစ်တင်တဲ့လူက28ရာခိုင်နှုန်းနဲ့နှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့မြင်တဲ့သူကတော့ဆယ်ယောက်မှတစ်ယောက်နှုန်းရှိတယ်လို့ဆိုရခင်ဗျာ။
ဘသူပဲအပြစ်ဖို့ဖို့လူတွေလုံးလုံးစည်စိုးရိမ်နေကြတာကတော့ဒီလိုမရေမရာဖြစ်နေမယ်ဆိုရင်စီးပွားရေးအားနည်းနေတဲ့တိုင်းပြည်ကိုပဲထိခိုက်နိုင်နေဆိုပြီးတော့စိုးရိမ်နေတာလေတချို့တုံးကြဆွဲကြမဲ့လူတွေလည်းမတုံးရဲမဆွဲရဲလုပ်ငန်းတွေလုပ်မဲ့လူတွေလည်းမလုပ်ရဲဖြစ်နေတာတောင်ရှိတယ်လို့ပြောကြတယ
်ဟုတ်ပါတယ် Washington Post နဲ့ Pew သုတေသနရဲ့စစ်တမ်းမှာလည်းတကယ်လို့သာဆွေးရနဲ့လွှတ်တော်ကသဘောတူညီချက်မရလို့အလိုလျောက်ခုနေတိုးကောက်ရမယ်အသုံးစည်းတွေလည်းဖြတ်ရမယ်ဆိုရင်တော့ကိုရဝင်ငွေပေါ်တိတိတသာရိုက်ခတ်မယ်လို့ယူဆတဲ့သူကတော်တော်များတယ်လေ43ရာခိုင်နှုန်းကအကြီးအကျယ်ထိခိုက်မယ်လို့ယူဆထားတယ်လို့35ရာခိုင်နှုန်းကတော့အ ਨੇ ချင်းလောက်တော့ထိခိုက်မယ်ဆိုပြီးဖြေကြတယ်ခင်ဗ
ျသမ္မတအိုဘားမားအစိုးရကတော့နှစ်ကုံလို့မှသဘောတူညီချက်မရဘူးဆိုရင်တော့ရှေ့နှစ်ကျရင်တာမန်မိသားစုတစုဟာဒေါ်လာ2200လောက်အခွန်ပိုပေးရလိမ့်မယ်လို့သတိပေးထားတယ်မလား
အကဲခတ်တချို့ကတော့ဒီအချိန်နှစ်ထိရောက်ချင်မှရောက်မယ်လို့လည်းမြင်ကြတယ်အနည်းဆုံးတော့ပြဿနာကိုယာယီဖြစ်ရှင်းထားဖို့လောက်တော့ဖြစ်လိမ့်မယ်ဆိုပြီးတော့လွတ်တယ်လေ
They'll reach some minimal agreement to get us through another 6 months or a year. They won't revive
တော်ချောက်လာတာမဟုတ်တနစ်စာယာယီသဘောတူညီမှုမျိုးလောက်ပဲရပြီးခွန်စည်းမျဉ်းစည်းကမ်းတွေကိုပြင်ဆင်သတ်မှတ်တာမျိုးလို့တကယ်ပြဿနာကိုဖြစ်ရှင်းနိုင်မဲ့သဘောတူညီချက်မျိုးတော့မဟုတ်ဘဲနဲ့ရရှိစီစဉ်အတွက်အသေးချာပြန်သုံးသပ်ဖို့ဆိုပြီးကာလတစ်ခုသတ်မှတ်တာမျိုးဖြစ်လိမ့်မယ်။ဒါကြောင့်လည်းဗန်နာရေးကြောက်ပောက်တဲ့ဟိုကြလူဆဲဆဲချင်းတွေကိုတော့ပြီးသက်ကြုံနိုင်မှာမဟုတ်ဘူးလို့ဟော့ကင်းထုတ်ချက်နဲ့အကြောင်းဒီ New York Hofstra CY Tech သူကပါမောက်ခချုပ် Patrick Sorsi ကပြောသွားတာလေ
။အခုနောက်ဆုံးတော့ပါတီတစ်ခုလုံးကပြည်내အုပ်ချုပ်ရေးမှုတွေကိုသမ္မတ Obama ရောလွှတ်တော်ခေါင်းဆောင်တွေပါတွေ့ကြသေးတယ်လေ။သမ္မတရဲ့ Democrat ပါတီက၃ယောက်အတိုက်ခံ Republican Party က၃ယောက်အင်မြူရောမှာတွေ့ခဲ့တယ်လို့လွှတ်တော်ထိပ်တန်းခေါင်းဆောင်နေနဲ့လည်းတွေ့ပြီးတော့ညှိမရတဲ့အခြေအနေပေါ်သဘောထားတွေကိုဆွေးနွေးကြတာလေ
နှစ်မကုန်ခင်သဘောတူညီချက်တစ်ခုရဖို့ဆိုတာကအခုဆိုရင်တလားတော့မလိုတော့ဘူးဆိုတော့လေဒီလိုဆွေးနွေးတိုင်ပင်တာတွေညှိနှိုင်းတာတွေအပြစ်ဖို့ရတာတွေကတော့ American နိုင်ငံရဲ့လောကမှာဆက်ပြီးလွှမ်းမိုးနေဦးမှာကတော့သိကြပါတယ်ဒီအကြောင်းတွေကိုတော့ရှေ့သတင်းမှတ်တွေချမ်းမှာဆက်ပြောကြတာပေါ့ခင်ဗျာ
ကောင်းပါပြီရှင်